မြန်မာနိုင်ငံရဲ့ဖြုတ်ပြင်ပြောင်းလဲမှုတွေနဲ့အညီအမေရိကန်အစိုးရနဲ့တိုးမြင့်ဆက်ဆံသွားဖို့အရေးတွေနိုင်ငံရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေသူအားလုံးနဲ့ဆက်လက်တိုင်ပင်သွားပြီးပွင့်လင်းမြင်သာမှုတွေရှိလာအောင်အထူးသဖြင့်တော့မီဒီယာနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုပိုင်ခွင့်တွေရှိလာအောင်အားပေးလှုံ့ဆော်သွားမယ်လို့အမေရိကန်တန်အမတ်ကြီးဒက်ရက်မစ်ချော့ကပြောလိုက်ပါတယ်။အလားတူပဲမြန်မာစစ်တပ်ကိုဒီမိုကရေစီစနစ်ပါဝင်တွဲမှာပြည်သူအစိုးရစနစ်ရဲ့စံနှုန်းတွေနဲ့အညီလိုက်နာကျင့်သုံးတဲ့တိုက်ခါရှိတဲ့စစ်တပ်ဖြစ်ရေးစစ်တပ်အချင်းချင်းပူးပေါင်းဆောင်ရွက်မှုတွေကိုလည်းအသေးစိတ်လေ့လာနေကြောင်းတန်မကြီးကပြောပါတယ်။တန်မကြီးကို VOA ဌာနမှဦးတန်လွင်ထွန်းကဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံမေးမြန်းထားပါတယ်။နားဆင်ပါရှင
်။ဟုတ်ကဲ့တန်မကြီးခင်ဗျာ။တန်မကြီးအဖြစ်ခန့်အလွာပေးပြီးမကြခင်မှာပဲရောင်မြို့မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတန်မကြီးအနေနဲ့မြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုကိုနောက်ထပ်3နှစ်တက်တန်းတိုးခဲ့တဲ့ American Congress လို့တော်တွေကဆုံးဖြတ်ချက်နဲ့ပတ်သက်ပြီး American အစိုးရရဲ့သမ္မတအမိန့်အာဏာနဲ့လုပ်ပိုင်ခွင့်ရှိတဲ့ဒီပိတ်ဆို့တားမြစ်မှုတွေကိုရုတ်သိမ်းပိုင်ခွင့်ဆိုတာကိုရှင်းပြခဲ့တာကြားရပါတယ်။ဒါဟာ American လို့တော်နဲ့အစိုးရကြားမှာသဘောထားကွဲလွဲမှုကိုပြနေတယ်လို့ပြောလို့ရနိုင်မလားခင်ဗျ။အထပ်ပြီးရှင်းပြပါ
No, I think it's quite consistent. In fact,
ဒီလို့တော်နဲ့အစိုးရကြားလိုရက်တွေကတစ်ခုနဲ့တစ်ခုမကွဲလွဲပါဘူး။ဆက်ဆက်မှုရှိပါတယ်။အရင်တုန်းကအမေရိကန်မြန်မာမူဝါဒညှိနှိုင်းရေးတာဝန်ခံအဖြစ်နဲ့ဆိုရင်လေကျွန်တော်မြန်မာပြည်ကပြန်လာပြီးတဲ့အခါတိုင်းမှာသက်ဆိုင်ရာလွှတ်တော်အဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးညှိနှိုင်းမှုတွေလုပ်ပါတယ်လွှတ်တော်အနေနဲ့အမေရိကန်အစိုးရရဲ့မူဝါဒကိုထောက်ခံကြောင်းလည်းပြောပြတာပါအထူးသဖြင့်မြန်မာနိုင်ငံကိုပိတ်ဆို့အရေးယူဖို့ဥပဒေနောက်ထပ်တက်တန်း3နှစ်တိုးလိုက်တယ်ဆိုတာဟာလေကျွန်တော်တို့ရဲ့မူဝါဒနဲ့တစ်ထပ်သေးပါပဲကျွန်တော်တို့အနေနဲ့မြန်မာနိုင်ငံပေါ်အရေးယူမှုတွေကိုဆိုင်းငံ့ပြီးတဆင်ချင်းစီစောင့်ကြည့်လှုပ်ဆောင်နေတဲ့အချိန်မှာတစ်ဖက်မှာလည်းလိုအပ်ရင်ပြန်ပြီးအရေးယူနိုင်ဖို့ဥပဒေတရက်ကအစင်းသင့်ရှိနေဖို့ဖြစ်ပါတယ်။ဒါဟာကျွန်တော်တို့ရဲ့လက်တွေ့ကြတဲ့ဆက်ဆံရေးမူဝါဒအတွက်အာမခံချက်တစ်ခုလို့တော့ပြောလို့ရပါတယ်။ဒီအချက်ကိုမြန်မာနိုင်ငံဘက်ကနားလည်ဖို့လေအလွန်အရေးကြီးပါတယ
်။ဒါဆိုရင်မြန်မာပြည်ထဲကတိုးတက်မှုဆိုတာတွေကိုဘယ်လိုစံနှုန်းနဲ့တိုင်းတာမလဲခင်ဗျာ
။ Well, continuing partnership among the various political actors, greater openness.
နိုင်ငံရေးလုပ်ငန်းစဉ်ထဲမှာပါဝင်နေတဲ့သူတွေအားလုံးဆက်လက်တိုင်ပင်သွားပြီးပွင့်လင်းမြင်သာမှုတွေရှိလာအောင်အထူးသဖြင့်မီဒီယာနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုပိုင်ခွင့်တွေရှိလာအောင်ဒါတွေကိုအားပေးပြီးလေ့လာသွားရမှာပါ။ဒါ့အပြင်အမျိုးသားယဉ်ကျေးစီရေးလုပ်ငန်းစဉ်ရဲ့တိုးတက်မှုတွေကိုစောင့်ကြည့်ဖို့လည်းအရေးကြီးပါတယ်။အပြည့်အခက်ရက်စဲရေးပြည်မနဲ့တိုင်းရင်းသားဒေသတွေအကြားအားလုံးတန်းတူပါဝင်ညှိနှိုင်းနိုင်မဲ့နိုင်ငံရေးစနစ်တရက်ပေါ်ထွန်းဖော်ထုတ်လာမှုစီးပွားရေးလုပ်ငန်းနဲ့အပြည့်ရက်ရေးတင်မကပဲတကယ့်နိုင်ငံရေးအရရေရှည်ပြည်လည်အောင်လုပ်နိုင်ရေးညှိနှိုင်းဖို့စတာတွေဟာအရေးကြီးပါတယ်လူမျိုးရေးဘာသာရေးပြည်ပခတွေအကြမ်းဖက်မှုနဲ့နဂိုကပြည်တွင်းမှာနေထိုင်သူနဲ့တစ်ဖက်ကဝင်ရောက်လာသူဆိုပြီးအမြင်မကြည်မုန်းတိမှုတွေဒါတွေဟာနိုင်ငံရဲ့တည်ငြိမ်အေးချမ်းမှုတွေချိမ့်ချောင်နေတဲ့ပြဿနာတွေပါဒါတွေကိုလည်းကြည့်ရပါလိမ့်မယ
်ဒါဆိုရင်တခြားအမေရိကန်မြန်မာဆက်ဆံမှုကဏ္ဍတစ်ခုအကြောင်းမေးချင်ပါတယ်ပြီးခဲ့တဲ့လအနည်းငယ်တုန်းကပဲအမေရိကန်ကာကွယ်ရေးဝန်ကြီးကအမေရိကန်စစ်တပ်နဲ့မြန်မာစစ်တပ်အကြားပုံမှန်ပူးပေါင်းဆောင်ရွက်မှုတွေလုပ်မယ်လို့ပြောကြားခဲ့ပါတယ်အထူးသဖြင့်ဒုတိယကမ္ဘာစစ်အတွင်းကမြန်မာပြည်စစ်မျက်နှာမှာတည်ဆုံခဲ့တဲ့အမေရိကန်စစ်သားရုပ်ကြွင်းတွေပြန်ပြီးရှာဖွေရယူရေးလုပ်ငန်းမျိုးတွေမှာပုံပြီးပူးပေါင်းလှုပ်ဆောင်မယ်လို့ပြောရရှိပါတယ်။ဒါအပြင်အခုမကြာခင်လှုပ်ဆောင်ဖို့ရှိတဲ့ဒေတာရင်းမဟာမိတ်တွေနဲ့အမေရိကန်တပ်ဖွဲ့တွေအကြား Cobra Go လို့ခေါ်တဲ့ရွှေမွေဟောက်ပူးတွဲစစ်စင်ရေးစီးရေးလေ့ကျင့်မှုမျိုးတွေမှာမြန်မာပြည်ကိုပါဝင်လာခွင့်ဒါရီရောတွေ့ရဖို့ရှိပါတော့ခင်ဗျ။
Well, we're looking very closely at the issue of military to military relations.
စစ်တပ်ချင်းချင်းပူပီးပူပေါင်းဆက်ဆံလှုပ်ဆောင်ဖို့ဆိုတာကိုကျွန်တော်တို့အသေးစိတ်လေ့လာနေပါတယ်။အမေရိကန်စစ်သားရုပ်ကြွင်းတွေပြန်ပြီးရှာဖွေဖို့ဆိုတာလည်းတော်တော်လေးခီးရောက်နေပါပြီ။မေလတုန်းကလည်းပဲအမေရိကန်စစ်တပ်ကတူကိုယ်စားလှယ်အဖွဲ့မြန်မာပြည်ကိုသွားရောက်လည်ပတ်ပြီးတစ်ဖက်နဲ့တစ်ဖက်ပူပီးနီနီကက်ကက်ဆက်ဆံနားလည်လာနိုင်ရေးကြိုးပမ်းနေကြပါတယ်။မြန်မာစစ်တပ်နဲ့ပတ်သက်လို့တော့ကျွန်တော်တို့အနေနဲ့စိုးရိမ်မှုတွေရှိနေသေးပါမြန်မာစစ်တပ်ဟာဒီမိုကရေစီစနစ်ရဲ့ဘောင်တွင်းမှာရှိနေရလားပြည်သူအစိုးရစနစ်နဲ့အညီကြင့်ကြံလိုက်နာနေရလားဒါအပြင်ရှီတန်းဒေသကချင်ပြည်နယ်လိုနေရာမျိုးတွေမှာဘယ်လိုလက်တွေ့လှုပ်ဆောင်တာမျိုးတွေရှိနေတယ်လဲစတာတွေကိုလေ့လာနေရပါတယ်မြန်မာစစ်တပ်ဟာရက်စက်ကြမ်းကြုတ်မှုတွေကိုဆက်ပြီးကျူးလွန်နေဦးမယ်ဆိုရင်တော့နှစ်ဖက်ပူးပေါင်းဆက်ဆံမှုတွေတိုးမြင့်ဖို့ဆိုတာမဖြစ်နိုင်သေးပါဘူးဒါပေမဲ့လည်းမြန်မာစစ်တပ်ကိုထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်သွားဖို့ဆိုတာဟာအမေရိကန်ပြည်ထောင်စုအတွက်အရေးကြီးတဲ့အချက်တစ်ခုလို့ကျွန်တော်ပြောလိုပါတယ်။ဒါတွေဟာတဆင့်ပြီးတဆင့်လှုပ်ဆောင်သွားရမှာဖြစ်ပြီးနောက်ပိုင်းမှာလွန်ခဲ့တဲ့1988မတိုင်ခင်မြန်မာစစ်တပ်ကအရာရှိတွေအမေရိကန်စစ်တပ်ကတူတွေဌာနတွေကိုပညာသင်အပြန်အလှန်ရောက်ပြီးနှစ်ဖက်နားလည်မှုတွေတည်ဆောက်ဖို့လူအများလေးစားယုံကြည်တဲ့လူထုအပေါ်တာဝန်ခံတဲ့တိတ်ခါရှိတဲ့စစ်တပ်တစ်ခုဖြစ်လာအောင်ဘယ်လိုရည်တည်မလဲစတဲ့အကြောင်းအရာတွေကိုလေ့လာစတာတွေကိုလုံနိုင်မဲ့နေ့ရောက်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်တမ်းပါကြီးခင်ဗျာ